ထန်သာလို့မပါရက်လာသူတော်မောင်းပြီးကြတဲ့ရက်ကငါမိတ်ဆွေတယောက်ចောင်းအလုလုကိုင်နေတဲ့ပုဂ္ဂလိကအထက်တန်းចောင်းတစ်ចောင်းဒီကိုရောက်သွားခဲ့တယ်သူចောင်းကရန်ကုန်မြို့မှာနာမည်တော်တော်ကြီးနေတဲ့ចောင်းတစ်ចောင်းဖြစ်နေပါပြီចောင်းသားဥကြီးတွေလည်းတထောင်နီးပါးရှိပြီးငွေကြေးချမ်းသာတဲ့သူတွေရဲ့သားသမီးတွေသာတက်နိုင်တဲ့ចောင်းတစ်ចောင်းမှာចောင်းထဲကနားနေဆောင်မှာထိုင်စကားပြောနေကြရင်ရှေ့မှာကစားနေတဲ့ကလေးတွေကိုမင်းငော့ပြပြီးခင်ဗျားတို့ចောင်းကအထက်တန်းចောင်းသားတွေဘယ်နှယောက်တောင်လက်ခံထားသလဲဆိုပြီးမေးခွန်းထုတ်မိတယ်သူကကလေးတွေကိုကြည့်ရင်အဲ့ဒီကလေးတွေကအထက်တန်းចောင်းသားတွေမဟုတ်ဘူးအလယ်တန်းចောင်းသားတွေအထက်တန်းចောင်းသားတွေကလေးလာရေးခီးထွက်နေကြတယ်လို့ပြန်ဖြေပါတယ်။ငါလည်းတော်တော်အံ့ဩသွားမိပါတယ်တူတော်မောင်။ဘာဖြစ်လို့လဲဆိုတော့သူတို့စီကအလယ်တန်းចောင်းသားကလေးတွေရဲ့အရက်အမောင်းဟာအစိုးရចောင်းကအထက်တန်းចောင်းသားတွေလောက်နှီးပါထွားကျနေလို့ပါ။အေးလေမိဘတွေကငွေကြေးချမ်းသာကြွယ်ဝကြတော့သူတို့သားသမီးတွေကိုဝဝလင်လင်အာဟာရပြည့်ဝတဲ့အစားအစာတွေကျွေးနိုင်ကြတာပေါ့။နေမျိုးကလေးမှာအစိုးရចောင်းစရာတွားလုပ်ခဲ့တော့ကကလေးတွေရဲ့နေထိုင်စားတောက်ပုံတွေကိုပြန်ပြီးမျက်လုံးနဲ့မြင်ရောက်မိပါတယ်။အများစုကဆင်းရဲသားတောင်သူတွေရဲ့ကလေးတွေဖြစ်တော့သူတို့ခင်ဗျာအဟာရပြည့်ဝတဲ့အစားအစာမစားရကြဘူး။ငပိပုတ်တစ်မျိုးတည်းဓမ္မမဟုတ်ပဲကျန်းတုတ်တစ်မျိုးတည်းခရမ်းကျင်ဒီချက်တစ်မျိုးတည်းနဲ့ထမင်းကြိုက်ထဲလာတဲ့သူတွေကများပါတယ်။ကျဲဥကျော်လောက်ထဲလာနိုင်တဲ့ចောင်းသားကဟင်းကောင်းစားနိုင်တဲ့အထဲမှာပါနေပြီ။တချို့ចောင်းသားကလေးတွေလည်းချောင်းနေမြောင်းတွေထဲကဖမ်းလာတဲ့ငါးသေးသေးကလေးတွေကိုမီးကင်ပြီးထမင်းဖြူနဲ့စုပ်စုပ်စားနေကြတာကိုမှတ်မိတယ်။เจ้าก็ซินเยတဲ့เจ้าဖြစ်တော့ကလေးတွေအတွက်လည်းဘာမှအထောက်ပံ့မပေးနိုင်ဘူးတနေ့မှနှစ်ခါသုံးခါလောက်ပဲတာကူကြိုပြီးတိုက်ပူတယ်ဒါတော့เจ้าရံမုံငွေမရှိလို့ဆရာဆရာမတွေကိုယ်တိုင်ကိုယ်ပိုင်ပတ်စံတွေကစုပြီးကျွေးရတာဆရာဆရာမတွေကိုယ်တိုင်ကလည်းซินเยကြတော့တာကူကြိုထဲကိုကစုံဥကလေးတောင်ထည့်မပေးနိုင်ဘူးထညက်ကြီးကျဲကျဲနဲ့ကြိုထားတဲ့တာကူကြိုကိုကလေးတွေအငမ်းမရအလူရဲ့စားတောက်ခဲတာကိုပြန်ပြီးအမှတ်ရနေတယ်အဲ့ဒီကာလတွေတုန်းကအစိုးရเจ้าတွေမှာအခုလိုတာကူကြိုကျွေးတာလို့ဆံမြုပ်ကျွေးတာမျိုးကိုကလေးငယ်တွေအတွက်အဟာရတိုက်ကျွေးတယ်ဆိုပြီးသတင်းစာထဲမှာသတင်းအနေနဲ့ထူးဆန်းလုပ်ပြီးမကြာခဏဖတ်ခဲ့ကြဘူးမှာပါရေစီတိုက်ကျွေးတာမဟုတ်ပဲတနည်းမှာမှနှစ်ခါသုံးခါလောက်တိုက်ကျွေးုံနဲ့ကိုအင်္ဂါဖွံ့ဖြိုးတိုးတက်ဖို့ဘယ်လို့မှထောက်ကူမပြုနိုင်ပါဘူးဒါကြောင့်လဲငါတို့နိုင်ငံမှာကလေးအများစုဟာအဟာရပြည့်ပြည့်ဝဝမစားတော့ကြရလို့ကြုံလှီနေကြပြီးယောဂဗျာလည်းထူပြောနေကြတယ် Save the Children အဖွဲ့အစည်းရဲ့အစီရင်ခံစာအရမြန်မာနိုင်ငံမှာမွေးကင်းစကလေးနဲ့အသက်၅နှစ်အောက်ကလေးသေဆုံးမှုနှုန်းဟာအာရှနိုင်ငံတွေထဲမှာအမြင့်မားဆုံးဖြစ်နေပြီးမွေးကင်းစကလေးတစ်ထောင်မှာအယောက်၄၀ဟာအဟာရမပြည့်ဝလို့သေဆုံးနေကြရတယ်လို့သိရပါတယ်ငါတို့ Global Nutrition Report အရမြန်မာနိုင်ငံရဲ့အဟာရဖွံ့ဖြိုးမှုအဆင့်ဟာ136နိုင်ငံမှာအဆင့်106ရှိနေတာကြောင့်အဟာရဖွံ့ဖြိုးမှုမှာတော်တော်ကိုနှိမ့်ချနေတာကိုတွေ့ရမှာပါဒါ့အပြင်ကျန်းမာရေးနဲ့အာဂဒဝန်ကြီးဌာနက2019နိုဝင်ဘာလကနေ2018မေလထိအိမ်အောင်စုပေါင်း3000ကျော်ကိုစီးရင်ကောက်ယူခဲ့ရမှာမြန်မာနိုင်ငံမှာရှိတဲ့9နှစ်အောက်ကလေး4ဦးမှာတဦးကအဟာရပြည့်ပြည့်ဝဝမစားတော့ရလို့ပူညံ့နေတယ်လို့သိရပါတယ်ငါတို့ပြီးတော့600ခန့်လုံးဟာအဟာရချိုးတဲ့တာကြောင့်ပိန်လီနေတာကိုခံစားနေရပါတယ်ကလေးငယ်တွေမှာအသက်ရွယ်လိုက်ရှိတဲ့အရက်မရှိပဲပူညံ့နေတာဟာ2နှစ်အောက်ကလေးတွေမှာအမြင့်ဆုံးနှုံထားဖြစ်နေပါတယ်စစ်တမ်းတွေရချင်းပြည်နယ်နဲ့အေရဝတီတိုင်းမှာပူညံ့မှုနှုန်းက38.600ခန့်လုံးနဲ့အမြင့်ဆုံးအနေထားဖြစ်နေပါတယ်မြန်မာနိုင်ငံမှာရှိတဲ့ကလေးငယ်အများစုဟာအရွယ်မတိုင်ခင်အလုပ်လုပ်ရတာကျောင်းမနေနိုင်တာယောဂကျူတင်မကကွယ်နိုင်တာအကျန်းဖက်ခံရတာနဲ့မတော်တဆတိတ်ဆုံးတာအဟာရချိုးတဲ့တာစတဲ့ပြဿနာတွေကြောင့်ကလေးအရွယ်ဘဝအခွင့်အရေးလဲဆုံးရှုံးနစ်နာနေရပါတယ်ငါတို့ဒါပြင်မြန်မာနိုင်ငံမှာကလေးဥယျာဉ် 17 တန်းကျော်ရှိတဲ့အနေနဲ့ကလေးလှုပ်သားက 1.3 တန်းကျော်ရှိနေပြီအဲ့ဒီအထဲမှာမှကလေးလှုပ်သား6သိန်းခန့်ဟာအနေရရှိတဲ့အလုတ်ကင်တွေမှာလုတ်ကင်နေရတဲ့အကြောင်းစစ်တမ်းတွေကသိရပါတယ်။အဓိကပြဿနာကတော့တိုင်းပြည်စီးပွားရေးချွတ်ချုံကြပြီးဆင်းရဲနွမ်းပါတာစားနပ်ရိက္ခာဖူလုံမှုမရှိတာလက်ရှိဖြစ်ပေါ်နေတဲ့စစ်ပွဲတွေကြောင့်ရွှေပြောင်းနေထိုင်ကြပြီးစုံကန်းတိုင်အောင်ပညာမတင်ကြားနိုင်တာကလေးငယ်တွေအတွက်ကျန်းမာရေးပညာရေးကဏ္ဍတွေမှာလုံလောက်တဲ့ဘတ်ဂျက်မရှိတာလည်းပါတာပေါ့ငါတို့ဂျပန်နိုင်ငံမှာမူဂျူအရွယ်ကလေးငယ်ကစပြီးနှစ်စီစီမံကိန်းနဲ့ကိုအင်္ဂါဖွံ့ဖြိုးထွားကြိုင်မှုအတွက်လုံလောက်တဲ့အစာအာဟာရကိုကျောင်းတွေမှာစနစ်တကျကျွေးမွေးပါတယ်။ဒီအတွက်ပညာရေးနဲ့ကျန်းမာရေးဘတ်ဂျက်ကိုအစိုးရကလုံလုံလောက်လောက်ချပေးထားပါတယ်။အခုဆိုရင်ဂျပန်လူမျိုးတွေဟာအရင်ကလိုငပုတ်တွေမဟုတ်တော့ပဲတံမာထွားကြိုင်တဲ့မျိုးဆက်တွေဖြစ်ကုန်ကြပါပြီ။စင်ကာပူနိုင်ငံမှာဆိုပညာရေးအတွက်ဘတ်ဂျက်ကို20ရာခိုင်နှုန်းအထက်အသုံးပြုလေးရှိပါတယ်။ငါတို့နိုင်ငံမှာတော့2016ခုနှစ်ကပညာရေးအတွက် 6.89 ရာခိုင်နှုန်းကျန်းမာရေးအတွက် 3.65 ရာခိုင်နှုန်းပဲသုံးပါတယ်ကာကွယ်ရေးအတွက်တော့ 13.34 ရာခိုင်နှုန်းသုံးထားပါတယ်ဒီနှစ်တွင်မတိုင်ခင်ကကာကွယ်ရေးအတွက် 20 ရာခိုင်နှုန်းလောက်သုံးတယ်လို့သိရပါတယ် 2018-2019年度，那套设施、那套设备、那年度，实行以前一百万加过以前，接东道内亚伢子比例，定价当看他的路低下吧嘞。俺们那个加买呢，人家伊嘛东内budget个，到年底的路表露下吧嘞，俺都，路阿的尼亚的嘛，东内的budget我这个，加买呢，人家伊嘛特别东内不比以前低下来没。叫你嘛嘞，人家定价伊都苦的还没好呗，啥啥呢，加买一段。
过人家肩膀碰油布的，一些什么爱你随便，还要带追上牛，肩膀人家啥啥干那个，讲等于牛奶嘛，太多人家啥牛皮肉饼，可里头那个段，不比高毛对面八角，肩背对面，你都把你给我出来表示，原来俺们俺的啥边嘛，吃了做到没有吧，三年五。